ာရှတိုက်ရဲ့အစင်းရဲဆုံးနဲ့အချမ်းသာဆုံးနိုင်ငံတွေနဲ့လူတွေရဲ့စီးရင်တွေကိုနှစ်ဆင့်ထုတ်ပြန်လေးရှိတဲ့ Asian Ranking Internet ဆာမျက်နှာကနေ2015ခုနှစ်အာရှတိုက်ရဲ့အစင်းရဲဆုံး15နိုင်ငံစီးရင်ကိုထုတ်ပြန်လိုက်ရမှာမြန်မာနိုင်ငံကနံပါတ်1နေရာမှာရှိနေတာဖြစ်ပါတယ်နိုင်ငံအလိုက်လူတဦးချင်းစီရဲ့တနစ်စာဝန်ငွေအပေါ်အခြေခံပြီးတွက်ထားတဲ့ဒီစီးရင်အရာမြန်မာနိုင်ငံမှာလူတဦးချင်းစီရဲ့တနစ်စာဝန်ငွေဟာအမေရိကန်ဒေါ်လာ1,811 ဒေါ်လာရှိတယ်လို့ဖော်ပြထားပါတယ်လေယာဉ်စက်ပျိုးရေးနဲ့နိုင်ငံခြားတင်ပို့မှုအပေါ်အဓိကထားနေရတဲ့မြန်မာနိုင်ငံအတွက်အခုလိုအာရှရဲ့ဒုတိယအဆင်းဆုံးနိုင်ငံဖြစ်လာရခြင်းမှာအစိုးရတာဝန်ရှိသူတွေရဲ့စီးပွားရေးဆိုင်ရာလွှဲမှားတဲ့စီမံခန့်ခွဲမှုတွေကအကြောင်းရင်းတွေကတခုဖြစ်တယ်လို့ Asian Ranking ကထောက်ပြထားပါတယ်အနေဆုံးကတော့ Afghanistan နိုင်ငံဖြစ်ပြီးလူတူးချင်းရဲ့တနစ်စာဝင်ငွေဟာ American Dollar 1,189 ဒေါ်လာရှိတာဖြစ်ပါတယ်မြန်မာအင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကတော့မြန်မာနိုင်ငံရဲ့အထက်နံပါတ်3နေရာမှာရှိနေပြီးလူတူးချင်းရဲ့တနစ်စာဝန်ငွေကအမေရိကန်ဒေါ်လာ2,083ဒေါ်လာရှိပါတယ်။အမြင့်ဆုံးကတော့အင်ဒိုနီးရှားနိုင်ငံဖြစ်ပါတယ်။လူတူးချင်းရဲ့တနစ်စာဝန်ငွေကအမေရိကန်ဒေါ်လာ5,214ရှိပေမဲ့စီးပွားရေးဖွံ့ဖြိုးတည်ငြိမ်မှုကနိုင်ငံအတွင်းဆင်းရဲမွဲတေမှုကိုတဖြည်းဖြည်းချင်းလျော့နယ်လာစေတယ်လို့ဆိုထားပါတယ်။သူနောက်မှာဖိလစ်ပိုင်နဲ့အိန္ဒိယနိုင်ငံတို့ကကပ်ရဲ့ရှိနေပါတယ်။အာဆီယံနိုင်ငံတွေဖြစ်ကြတဲ့လာအိုကနံပါတ်9နေရာမှာရှိနေပြီးဗီယက်နမ်ကတော့နံပါတ်17မှာရှိနေတာကိုပြထားပါတယ်။2011ခုနှစ်ကသမ္မတဦးသိန်းစင်အစိုးရတက်လာပြီးနောက်ပိုင်းနိုင်ငံရေးစီးပွားရေးပြည်ပြင်ပြောင်းလဲမှုတွေကိုလှုပ်ဆောင်လာနေတဲ့မြန်မာနိုင်ငံမှာလာမယ့်9နှစ်အတွင်းတစ်နှစ်ကို800ခန့်လုံးဝန်းကျင်စီးပွားရေးတိုးတက်လာပွားရှိတယ်လို့ကမ္ဘာ့ဘဏ်အဖွဲ့ကြီးကပြီးခဲ့တဲ့ရက်ပိုင်းကပဲသုံးသပ်ခဲ့ပါတယ်။ဒီလိုတိုးတက်ဖို့အတွက်လက်ရှိလိုအပ်နေတဲ့ပြည်ပြင်ပြောင်းလဲရမယ့်အချက်တွေကိုနောက်တက်လာမယ့်အစိုးရလက်ထက်မှာပြည်ပြင်ပြောင်းလဲနိုင်မှသာနိုင်ငံအနေနဲ့အမှန်တကယ်တိုးတက်ဖွံ့ဖြိုးလာနိုင်မှာဖြစ်တာကြောင့်ကဏ္ဍတစ်ခုချင်းစီအလိုက်ပြည်ပြင်ပြောင်းလဲတဲ့အချက်တွေကိုကမ္ဘာ့ဘဏ်ကအင်္ဂါနေ့မှာထုတ်ပြန်ခဲ့ပါတယ်။ဒါ့အပြင် Asian Ranking ကထုတ်ပြန်တဲ့2015ခုနှစ်ရဲ့အာရှမှာအဖွံ့ဖြိုးမှုအနေဆုံးဆယ်နိုင်ငံစီးရင်တဲ့မှာလဲမြန်မာနိုင်ငံပါဝင်တယ်လို့အာရှကတက်တန်းအရေးဆုံးတက္ကသိုလ်20စီးရင်မှာလဲရန်ကုန်တက္ကသိုလ်ပါဝင်ပြီးအာရှရဲ့အလူဒါနအရေးရောဆုံးဆယ်နိုင်ငံစီးရင်မှာလဲမြန်မာနိုင်ငံကနံပါတ်1နေရာမှာရှိနေတာဖြစ်ပါတယ်